မြန်မာစစ်ကောင်စီနဲ့ဆက်နွယ်ပတ်သက်သူတွေကိုစီးပွားရေးအရေးယူတက်ခတ်ဖို့မြန်မာလူခွင့်ရေးဆိုင်ရာကုလအထူးကိုယ်စားလှယ်ကတောင်ကိုရီးယားနိုင်ငံကိုတိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံတွေလောက်ကိုင်းနေတဲ့တောင်ကိုရီးယားစီးပွားရေးလုပ်ငန်းတွေအနေနဲ့လူခွင့်ရေးနဲ့ကျင်းပွင့်စည်းကမ်းတွေကိုလေးစားလိုက်နာစေဖို့တောင်ကိုရီးယားအစိုးရအနေနဲ့ကြက်မှတ်ပေးဖို့ကိုလည်းအထူးကိုယ်စားလှယ်တောမတ်အန်ဒရူးစ်ကတိုက်တွန်းလိုက်ပါတယ်ကုလအထူးကိုယ်စားလှယ်တောမတ်အန်ဒရူးစ်ဟာတောင်ကိုရီးယားနိုင်ငံကိုရောက်ရှိနေပြီးအခု6ရက်မြောက်နောက်ဆုံးနေ့တနင်္လာနေ့မှာသတင်းစာရှင်းလင်းပွဲလုပ်ခဲ့တာပါယူကရိန်းကိုရုရှားကကျူးကျော်စစ်ဖြစ်ပြီးတဲ့နောက်ရုရှားပိုင်လုပ်ငန်းတွေပေါ်နိုင်ငံတကာကအရေးယူတန်းခတ်ရမှာတောင်ကိုရီးယားကပါဝင်ပူးပေါင်းဆောင်ရွက်တာကိုထောက်ပြပြီးအာဏာသိမ်းမြန်မာစစ်ကောင်စီကိုအထောက်ပံ့ပေးနေတဲ့ရင်းနှီးမြှုပ်နှံမှုတွေကိုအလားတူအရေးယူဆောင်ရွက်ဖို့ကုလကိုယ်စားလှယ်ကပြောဆိုပါတယ်ပြီးခဲ့တဲ့ရက်ပိုင်းတုန်းကနိုင်ငံရေးအကျဉ်းသားတချို့ကိုစစ်ကောင်စီပြန်လွတ်ပေးလိုက်တာဟာနိုင်ငံတကာရဲ့အမြင်သဘောထားတွေပြောင်းလဲလာစေဖို့အပေါ်ယံဟန်ပြတိုးတက်မှုလုပ်ပြတာဖြစ်တယ်လို့လည်းအထူးကိုယ်စားလှယ်ကဝေဖန်လိုက်ပါတယ်ပြီးခဲ့တဲ့ကြာသပတေးနေ့အမျိုးသားအောင်ပွဲနေ့တုန်းကအကျဉ်းသား6000နီးပါးလွတ်ပေးခဲ့ရမှာ NLD ပါတီရဲ့ Australia စီးပွားရေးအကြံပေးပါဝင်နိုင်ငံရေးအကျဉ်းသားချို့လည်းပါဝင်ခဲ့ပါတယ်ကုလထုကုစလဲတော်မန်ဘရူးဆာတောင်ကိုရီးယားနိုင်ငံကိုပြီးခဲ့တဲ့သတင်းပတ်ကရောက်ရှိခဲ့ပြီးမြမအကြက်တဲ့အခြေအနေကိုဖြစ်ရှင်းရေးတောင်ကိုရီးယားနိုင်ငံရဲ့အခမ်းအနားအတွက်အစိုးရတာဝန်ရှိသူတွေစီးပွားရေးလုပ်ငန်းအကြီးအကဲတွေကိုတွေ့ဆုံဆွေးနွေးခဲ့ပါတယ်